လိုင်းနိုင်နေဆိုရင်နည်းနည်းလေးပုံစံလေးချပြမယ်ဝီထိကမတင်ရသေးတော့လေဒါဝီထိပုံစံ ქვენ လေးကျွန်မနည်းနည်းပြန်ချမယ်ကျွန်မတို့ဘဝရဲ့နောက်ဆုံးဟလာချုပ်တဲ့မရဏတဏဝီထိခေါ်ရပေါ့နော်ဒါကမရဏတဏဝီထိမှာဒါကသုတိစိတ်သုတိစိတ်ရဲ့အရှိမှာတခါတလေဘဝင်ခန္ဓာရှိတယ်ဘဝင်စိတ်ကလေးတစ်ချိန်ခံပြီးတော့မှသိတာရှိတယ်တချို့ပုဂ္ဂိုလ်ကဘဝင်အောင်မခံမဲနဲ့တန်းတည်သွားတာရှိတယ်ပုဂ္ဂိုလ်တွေအမျိုးစုံရှိတယ်အဲ့တော့ဘဝင်ရဲ့စိတ်မှာတခါတရံမှာတရားယုံဆိုရက်เนาะထမှန်ခံစားတဲ့စိတ်ကလေးနှစ်ကြိမ်ဖြစ်တတ်သေးတယ်တရားယုံနှစ်ကြိမ်သူ့ရဲ့အရှိမှာတော့ဇောတိတေကံနီအခါမှာဆိုရင်မရဏတဏဇောတိ၅ကြိမ်ရှိတတ်တယ်ဟုတ်ပြီเนาะမရဏတဏဇော၅ကြိမ်ဇောရဲ့အရှိမှာဆိုရင်ဆုံးဖြတ်ချက်ချတဲ့ဝုတ်ထောစွာရှိတယ်ဝတ်တော်ရဲ့အရှိမှဆိုရင်စုံစမ်းနဲ့တန်တီရဏစိတ်စွာရှိတယ်တန်တီရဏစိတ်ရဲ့အရှိမှဒါကိုလက်ခံနဲ့တေကံဤအချိန်မှာအာယုံကိုလက်ခံနဲ့တံပရိဆိုင်စွာရှိတယ်တံပရိဆိုင်ရဲ့အရှိမှတေကံဤအချိန်မှာဖျားဖူးရင်သေးတာရှိခြင်းရှိမယ်ပေါ့ကောင်းတဲ့ဘက်ကဒါမှမဟုတ်ရင်သားသမီးတွေမျက်နှာကိုတယောက်ချင်းလိုက်ကြည့်ပြီးတော့သေးတာရောမရှိဘူးလားရှိတယ်เนาะအဲ့တော့ဒီနေရာမှာဘာလာလဲဆိုရင်ညင်ပြီးတော့သေရင်စကုဝေဉ္ဉ်ရှိမယ်စကုဝေဉ္ဉ်ရဲ့ရှေ့မှာပင်စဒွါရမှာထင်လာတဲ့အာယုံကိုဆင်ကျင်နေပင်စဒွါရဝဇန်းစိတ်ရှိမယ်ပြီးလို့ရှိရင်သူ့ရဲ့အရှိမှာဘဝင်နေရှိမယ်ပေါ့အဲ့တော့ဘဝင်နေမှာကျမတို့နောက်ပိုင်းသင်ရမယ်အတ္တိတဘဝင်ဘဝင်ကဆလေနာဘဝင်ကုပိစေတာဆိုဒါပင်စဒွါရဝီအဲ့တော့ပင်စဒွါရဝီတိတခုမှာဆိုရင်ဒါဒီပုံစံရှိပြီပေါ့ဥပမာဒါဥပမာဒါသည်ပေကံဤပုဂ္ဂိုလ်တယောက်သည်မျက်စိနဲ့မြင်ပြီးတော့ကြည်ရင်းနဲ့သိတဲ့ဝီတိတခါတလေမျက်စိမမြင်တော့စကုပတာရအာနေသွားပြီအာနေသွားတဲ့အတွက်ကြောင့်အဲ့ဒီပုဂ္ဂိုလ်ကတေကံနီးလူတွေကဘာပြောလဲဆိုလင်းနေပြီမဲ့ဟဲ့မိတွေထွန်းကြပါမှောင်နေတယ်ဘသူပြည့်မမြင်ပါလားဆိုသူ့ရဲ့စကုပတာရချုပ်နေပြီအာနေနေပြီတကယ်တော့အပြင်မှာအလင်းတွေလည်းရှိနေသူ့ဘေးနားမှာလည်းဘသူဘဝတွေရှိတယ်ဒါဆိုရင်သူ့အတွက်ဘာပဲကြံတော့လဲဆိုတော့တောတာပတာရဒါကြောင့်လူတယောက်တေတော့မယ်ဆိုရင်ကျမတို့ကံတွေကအာနေလာကြပြီဆိုတော့တဖြည်းဖြည်းချင်းကံကြောင့်ဖြစ်တဲ့ကမ္မဇယုတ်တရားလဲချုပ်ချုပ်လာတဲ့အခါမှာခန္ဓာကိုယ်မှာပါစကဒေဇောဆိုတာဝမ်းမိရလဲအားနေလာပြီဒီကိုယ်လုံးမှပြည့်နေနေတဲ့ဥတ္တမဆိုတာကိုငွေဒေဇောကိုငွေတွေလဲစုတ်လာဒါကြောင့်နေထိုင်မကောင်းရင်လဲကြည်ကန်းကြည်အစ်ဆက်လာတာပဲတေခန်ဤပုဂ္ဂိုလ်တယောက်ဆိုလဲခြေပြားလေလက်ပြားတွေအေးလာသွေးစုတ်တယ်လို့သုံးတယ်တကယ်တော့ဥတ္တမဆိုတဲ့ကိုငွေဒေဇောချုပ်လာအဲ့တော့တေခန်ဤပုဂ္ဂိုလ်တယောက်ဒီဘလို့ချုပ်လဲဆိုခြေဘွားကလဲတဖြည်းဖြည်းချင်းသွေးတွေစုတ်လာအဲ့ကြည်ဘွားကနေပြီးတော့ဦးနပြောသလိုခြေမျက်စိလောက်ဟလာခြေချင်းဝဲလောက်ရောက်လာပြီဆိုအပေါ်ကလည်းတပြိုင်နဲ့ချုပ်လာအဲ့ဒီနေရာမှာအပေါ်ကချုပ်လာတော့စကုပတာရလောက်ချုပ်သွားရင်မမြင်တော့ဘူးစကုချုပ်ပြီမဲ့ဗာကြံနေသေးလေတောတာအဲ့ဒီအချိန်မှာကုရင်ရသေးတယ်အကြအာယုံနဲ့ကုပေးလို့ရတရားဝေတွေဖွင့်ပေးလို့ရသေးတယ်တရားစကားပြောပေးလို့ရသေးတယ်သူလုပ်ခဲ့တဲ့ကုသိုလ်ကောင်းမှုတွေပြောလို့ရအဲ့ဒီလိုပဲတပြိုင်နဲ့ချုပ်လာရင်နဲ့ဟလာခြေသလုံးလောက်ဘာလောက်ရောက်လာပြီဆိုတောတာပါချုပ်သွားရင်သူမြင်လဲမမြင်တော့ဘူးကြားလဲမကြတော့အဲ့ဒီကြမ်းမှာဟလာကြီးစီအလုံးတစ်ထောင်ရိုက်လဲသူမရတော့ဘူးမသိတော့ဘူးဘာပဲကြံတော့လဲဃာဏဒီဃာဏပတာရကတော့တေကံဤပုဂ္ဂိုလ်တရားကိုကယ်ဖို့ဆိုတာအင်တန်ခဲရင်တဲ့အရာတစ်ခုပဲเนาะအဲ့တော့အမွှေးတိုင်နဲ့နေသွားပြီးတော့အသက်ရှူကြက်လို့ဆိုဒေါသထွက်ခြင်းထွက်မယ်เนาะကိုကတော့အမွှေးတိုင်နဲ့လေးကြားလို့ရှိရင်သူများကုသိုလ်ကောင်းမှုအာယုံများတတိယလေးမလားလို့အဲ့သူကဇပယ်ပန်းလေးပါလေးအမြဲဖျားကတ်နေတဲ့သူဇပယ်ပန်းနဲ့လေးဆိုရင်လေသူသိခြင်းသိမယ်ပေါ့ဒါမျိုးလေးကဒါကတော့အားတယ်လို့သိမရတော့ဒါကြောင့်အကောင်းဆုံးပတာရသည်စက္ခုနဲ့တော်တာပဲဒါအရေးအကြီးဆုံးပဲကျန်တဲ့ဂါဏဇိန်ဝါကာယဘာမှလို့အဲ့တော့တဖြည်းဖြည်းချင်းထပ်ပြီးတော့ခြေတော်ပိုင်းကနေပြီးတော့ဟလာဒူးလေပေါင်လေလောက်ရောက်လာပြီဆိုဂါဏလည်းသွားပြီဘာပဲကျန်တော့လဲဇိန်ဝါဇိန်ဝါလေးတော့ကျန်နေပေမဲ့ဒီအချိန်မှာသူ့ကိုလည်းအားထည့်လို့မရအောင်ဇိန်ဝါပတာရမှာဘာသွားထည့်မလဲစတုမတူသွားထည့်ဆိုပါဆိုဥပုသ်ဆောင်တဲ့ရက်ကလေးတတိယလို့ရညာဆိုစတုမတူထဲကမှာစတုမတူမကြိုက်တဲ့သူဆိုဒုက္ခရအောင်မေဒေါသစောဆောသွားပြီငရဲကြမှာနော်အဲ့တော့ဒါလည်းလှုပ်လို့မရအောင်နောက်ဆုံးအဲ့လိုချုပ်လာတော့အပေါ်ပိုင်းမသိတော့အောက်ပိုင်းလည်းမသိတော့နောက်ဆုံးဘာပဲကြံတော့လဲဆိုရင်ဟေရီယနေရာပဲအဲ့ဒီအချိန်မှာတေမင်းနဲ့ဒီကာယခံရှင်နဲ့ကိုယ်တိုင်စစ်ခင်းတဲ့ချင်းဘေးအကူညီမရတော့ဒါကြောင့်မျက်စိကြည်နေတော့စကုပတာရမချုပ်ခင်နားကောင်းနေခင်ဘေးကအကူညီကလျာဏမိတ်တာကုလို့ရတယ် ကျန်တဲ့အချိန်မှာတော့ဟေရယဝိထုလောက်ပဲကျန်တော့တာအောင်နှလုံးအကြည်လောက်ဆိုဒီနှလုံးအကြည်မှာစိတ်တွေမှီတော့မှာပဲအဲ့ဒီအချိန်မှာသူလုတ်ခဲ့တဲ့အတိတ်ကံတွေလည်းဒီမှာလာထင်မလားမထင်ဘူးလားလာထင်ကံနမိတ်တွေသူထင်နေမှာပဲသူလုတ်ခဲ့တဲ့ကံအစာဥတွေပေါ်နေကံမနမိတ်တွေပေါ်မယ်ကုသိုလ်ကံမနမိတ်ဖြစ်ခြင်းဖြစ်မယ်အကုသိုလ်ကံမနမိတ်တွေဖြစ်ခြင်းတွားရမယ်လာရကတိနဲ့လည်းပေါ်ခ ကလူတယောက်တေတော့မယ်ဆိုရင်သုတိစိတ်ရဲ့ဘေးမှာကမ္မဇယုတ်တွေအကုန်ချုပ်ပြီချုပ်ပြီဆိုရင်ချုပ်ခဲ့တဲ့ကမ္မဇယုတ်တို့ဒီသုတိစိတ်ကပြန်ရည်ရေတော့16ချဲမြောက်ဆိုသုတိစိတ်ရဲ့ဘင်းတော့ဒီမှာသုတိစိတ်ရဲ့ဘင်းမှာဒီမှာထုတ်ပြီဆိုရင်သုတိစိတ်ရဲ့ဖြီနဲ့ဥပတ်မှာဆိုစိတ်တခဏတစ်ချက်ရသွားပြီဘဝင်မှာဆိုရင်စိတ်တခဏနှစ်ချက်ရသွားပြီ3ချက်4ချက်ဒီက9နဲ့ပေါင်းလိုက်တော့9ချက်10ချက်11ချက်12ချက်13ချက်14ချက်15ချက်16ချက်18ချက်သုတိစိတ်မှပြန်၍ရေတော့18ချက်မြောက်တော့စိတ်ရဲ့ဥပ္ပံမှာဖြစ်ခဲ့တဲ့ကမ္မဇယုတ်လို့ပြောလို့ရလားမရလား18ချက်မြောက်တော့စိတ်ရဲ့ဥပ္ပံမှာဖြစ်ခဲ့တဲ့ကမ္မဇယုတ်သည်ဘဲမှာချုပ်လေသုတိစိတ်ရဲ့ဘင်းမှာ18ချက်တင်းတင်းပြည့်ပြီခဏငယ်51ချက်ပြည့်တဲ့အတွဲကြောင့်ချုပ်သွားပြီအဲ့တော့ကမ္မဇယုတ်ရဲ့တဘာဝကသုတိစိတ်ရဲ့ဘင်းနဲ့ပြန်ချုပ်တယ်ဆိုတဲ့ idea ဝင်သွားသုတိလည်းဖြစ်ဘဝလည်းပြက်လားမပြက်ဘူးလားသိသွားပြီဒီဘဝသိပြီးသွားပြီအဲ့ဒီတော့ဘယ်အချိန်ကစပြီးတော့အရင်တော့ကတော့ကမ္မဇယုတ်တို့သည်ပဋိသင်္ဍေရဲ့ဥပတ်ကစပြီးတော့ပဋိသင်္ဍေပုဝတိအခါခဏတိုင်းခဏတိုင်းဥပတ်ရောထီရောပင်ရောချုပ်တယ်ဆိုပေမဲ့သုတိစိတ်ကပြန်ရွေရင်18ချက်မြောက်ရဲ့ဥပတ်မှာဖြစ်ခဲ့ပြီးလို့ရှိရင်ဘယ်ကစပြီးတော့ကမ္မဇယုတ်အသစ်မဖြစ်တော့ဘူးလဲဆိုရင်18ချက်မြောက်သောစိတ်ရဲ့ထီကစ၍ဒီနေရာမှာခဏတိုင်းခဏတိုင်းကမ္မဇယုတ်သစ်တွေမဖြစ်တော့ဒီဝီထိတစ်ခုလုံးမှာဘာယုတ်မှအသိမဖြစ်တော့ရှင်းလားမသိဘူးအဲ့တော့ဘယ်အချိန်ကစပြီးတော့ကမ္မဇယုတ်အသိမဖြစ်တော့ဘူးလဲဆိုရင်သုတိစိတ်မှာပြန်၍ရေတော့18ချက်မြောက်တော့စိတ်ရဲ့ဥပ္ပမနောက်ဆုံးဖြစ်တဲ့အတွဲကြောင့်18ချက်မြောက်တော့စိတ်ရဲ့ဆလာတီကစပြီးတော့ကမ္မဇယုတ်သစ်တွေတောက်လျှောက်ဒီဝီထိတွေအကုန်လုံးမှာမဖြစ်တော့ဘူးဆိုတာသိရမယ်ရှင်းပါလားဒါဆိုရင်ကျမတို့ကနောက်တစ်ကြောင်ရေးရတော့မယ်ကမ္မဇယုတ်နောက်ဆုံးဖြစ်ရာသည်သုတိစိတ်မှာပြန်၍ရေတွက်သော18ချက်မြောက်သောစိတ်တို့ရဲ့ဥပတ်မှာနောက်ဆုံးဖြစ်တဲ့အတွေ့ဘယ်အချိန်ကစပြီးယုတ်တိမဖြစ်တော့ဘူးလဲဆိုတာကြည့်ရမယ်เนาะဒါကြောင့်ကမ္မဇယုတ်မဖြစ်ရာအခါလို့ကျမတို့ယူရမယ်ကမ္မဇယုတ်မဖြစ်ရာအခါဒီပါလေသုတိစိတ်မှာပြန်၍ရေတော့ဒီအကြောတိုင်းပဲရေသွားသုတိစိတ်မှာပြန်၍ရေတွေ့တော့18ချက်မြောက်တော့စိတ်တို့ရဲ့ထီကစပြီးတော့ကမ္မဇယုတ်တိမဖြစ်ပြီဆိုတာသိရမယ်ကမ္မဇယုတ်တိမဖြစ်ပြီဟုတ်ပြီနော်ဒါလေးဒီ main point ပဲဒါကြောင့်ကမ္မဇယုတ်မဖြစ်တော့ရာအခါကိုပြောရင်သုတိစိတ်မှာပြန်ရည်ရေတွက်တော့18ချက်မြောက်တော့စိတ်တို့ဤပြီကစ၍ကမ္မဇယုတ်သစ်မပစ်ပြီးဒီထိလိုက်နိုင်လားလဲမသိဘူးဒီနာလေးကနည်းနည်းလေးခက်လို့